မှုအောင်လင်းတို့ခင်ဗျာဒုံမှုကလည်းပဲဒီ KIA နဲ့မြန်မာအစိုးရအရင်ကပေါ့နော်ဒီနိုင်ငံတော်ငြိမ်ဝှေ့ပြည်ပြမှုတိဆောက်ရေးအဖွဲ့ကာလအချိန်မှာဗိုလ်မှူးလဲတော်တော်လေးကိုထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ခဲ့ရတယ်လို့ကျွန်တော်တို့ကသိထားတဲ့အတွက်ကြောင့်မလို့အခုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့လက်အောက်ခံ KIA ကချင်လွတ်လပ်ရေးတပ်မတော်ပေါ့နော်အစိုးရရဲ့စစ်တပ်နဲ့အပြစ်ရဖို့သဘောတူညီချက်ရကနေပြီဆိုတဲ့အကြောင်းကိုကျွန်တော်တို့စပြီးမေးကြည့်ချင်ပါတယ်အဲ့တော့အခုဒီမြမအစိုးရဘက်ကလွတ်လိုက်တဲ့ဒီငိမ့်ညာရေးကိုယ်စားလှယ်အဖွဲ့ပေါ့နော်သူတို့မှဒီစစ်ဘက်ကပါလာတာကျွန်တော်မတွေ့ရဘူးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဘာကိုယ်စားလှယ်မှမလွတ်ဘူးဒီမပါခဒီတာဝန်ရှိတဲ့စစ်စီရေးဦးစီးမှုပထမဒဏ်လို့နောက်ကစစ်ဖက်ရေးရလုံခြုံရေးဘက်ကပုံကိုယ်တွေတို့ပါလာတာမတွေ့ရဘဲနဲ့ကျွန်တော်တို့ကချင်းပြည်နယ်အစိုးရအဖွဲ့ပေါ့နော်ကချင်းပြည်နယ်ဝင်းကြီးအဖွဲ့တဲမှာပါဝင်တဲ့နယ်စပ်ရေးရဝင်းကြီးဗိုလ်မှူးကြီးတန်းအောင်ဦးဆောင်တဲ့အဖွဲ့နယ်ပဲဒီ KIO ဘက်ကဗိုလ်မှူးချုပ်ဂွမ်မော်ခေါင်းဆောင်တဲ့အဖွဲ့နယ်ပဲတွေ့ရတယ်ပေါ့နော်အဲ့ဒါကကျွန်တော်တို့ဘာဖြစ်လို့ဒီစစ်ဘက်ကဒီငင်းကြီးဆွေးနွေးပွဲမှာပါလာခြင်းမရှိတာလဲဆိုတော့ဗိုလ်မှူးအရင်ဆုံးတုံ့ပြန်ပါခင်ဗျာဘာများဝက်ဖဲရှိပါလဲ
ဝက်ဖဲတော့ရှိပါခင်ဗျာဒီစစ်တပ်ကခုလိုမပါတဲ့သဘောကစစ်တပ်အနေနဲ့ကတော့လှုပ်ချင်လှုပ်မယ်အဲ့ဒါမင်းတို့ကမင်းတို့ဆွေးနွေးတာဆွေးနွေးတာပဲဆိုတဲ့အမြင်မျိုးဖြစ်အောင်ပေါ့ဗျာဟိုခွာချက်ပေါ့ဗျာတဖက်ကလည်းနိုင်ငံရေးရကဘာကိုပြောမယ်ဗျာ။နောက်ပြည်တွင်းကိုပြောမယ်။သူတို့ငင်းငယ်တန်းကြီးခံပြီးတော့မှလုတ်ပါတယ်ဆိုတဲ့ဥစ္စာကိုသူတို့ပြောပြလိမ့်မယ်။တဖက်ကလည်းတန့်နဲ့ဖိမှာပါ။အခုကသူတို့ခြေကုပ်ရသွားပါပြီ။ဒီတာဆန်းတောင်ကုန်းတစ်ခုကိုရသွားတဲ့အခါနောက်ထပ်တပ်တွေစက်ဝင်လာပါလိမ့်မယ်။အဲ့တော့ KIA အနေနဲ့ကတော့ပြက်ပြက်သားသားဖြစ်ဖို့လိုပါတယ်။အခုလက်ရှိဟလာ94ခုနှစ်ကချုပ်ဆိုထားခဲ့တဲ့စာချုပ်တိုင်းစစ်တပ်ကတပ်တွေကပြန်ရုပ်ဖို့လိုပါတယ်။ဒါကျွန်တော်တစ်ချက်ပြောချင်ပါတယ်။နောက်ဒုတိယချက်ကကျွန်တော်တို့ငင်းငယ်စာချုပ်ထုတ်တဲ့အခါမှာနှစ်ဖက်ပေါ့ဗျာဟိုတက်အင်အားမတိုးချက်ရေးဆိုတဲ့ပါပါတယ်ကျွန်တော်ငင်းငယ်စာချုပ်ပြီးတဲ့နောက်ပိုင်းမှာမတိမတာမတိမတာအ KIA လည်းအင်အားစုသလိုဒီဗမာတပ်မတော်ဘက်ကအဖွဲ့တွေကလည်းဒီ KIA ရဲ့အပြစ်ခတ်ရစဲကြီးနေစားတစ်ချောင်းမှာတိုင်ရင်ပေါင်းမြောင်များတာကိုကျွန်တော်တို့ဖွဲ့တဲ့အနေအထားမျိုးတွေရှိပါတယ်ဖွဲ့ဖဲအနေနဲ့ကတော့ဗမာတပ်မတော်အနေနဲ့ KIA ကိုဟိုဘက်ကပေါ့ဗျာဟိုတရုတ်နဲ့ပေါင်းရရင်ပေါင်းပြီးတော့မှကိုကလိုပုံစံမျိုးဖြစ်အောင်တော့လှုပ်ချင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်မြင်ပါတယ်ဒါဝက်ဖဲဖဲဖြစ်ပါလိမ့်မယ်အခုကလည်းသူတို့ဟလာဒီနေပြည်တော်အနေနဲ့ပေါ့ဗျာတက်ကတက်ပဲဟလာကျွန်တော်တို့နိုင်ငံရေးကဒီအရက်ဖက်ကအရက်ဖက်ကပဲဆိုတဲ့ပုံစံမျိုးနဲ့သူတို့ဝင်တဲ့သဘောပါအဲမင်းတို့ကမင်းတို့အရက်ဖက်ကဘလောက်ပဲဆွေးနေဆွေးနေငါတို့စစ်တပ်ကမကျင်တတ်လို့တိုက်တယ်ကွာလှုပ်တယ်ကွာဆိုတဲ့ဒီနှစ်ခွပေါ့ဗျာအမြင်ရလို့ပုံစံမျိုးကိုသူတို့လှုပ်တာပါ
ဟုတ်ကဲ့အဲ့တော့ဒီမှာ KIO ဘက်ကဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဒီ KIA တွဲဘက်အတွင်းမှဦးလနံပြောကြားချက်အရဆိုရင်တော့ဒါအပြစ်ခရဆဲရေးဟာမကြခင်လက်မှတ်ထိုးကြတော့မယ်သူတို့ဂျွန်လာ30ရက်နေ့ကတွဲဆုံဆွေးနွေးတာဟာပနမတွဲဆုံမှုလို့သူကပြောသွားခဲ့ပါတယ်အဲ့တော့ခရီးအပြစ်ခရဆဲဆွေးနွေးပွဲနောက်တစ်ဆင့်လက်မှတ်ထိုးပြန်ဆိုတဲ့အခါကြလို့ရှိလို့ရှိရင်ခုနကတော့ဒီကချင်းပြည်နယ်အစိုးရအဖွဲ့ရပဲထိုးပါလာဒီမြောက်ပိုင်းတိုင်းစစ်ဌာနချုပ်အပြင်းဆုံးပေါ့နော်ဒီကာဝေးဝီဌာနမပါရင်တော့မှဒီလက်အောက်ခံစစ်တိုင်းဖြစ်တဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကကိုယ်စားလှယ်လာမထိုးတော့ဘူးလားအဲ့ဒါဆိုလို့ရှိရင်ဒီအပြစ်ခရဆေးကြီးက KIA ဘက်ကယုံကြည်မှုဘယ်လောက်ထိထားလို့ရမလဲဆိုတော့ဘုံမူတွက်ချက်ခံမှန်းပြီးပါခင်ဗျ
KIA အနေနဲ့ကတော့ယုံကြည်မှုကတော့ဗျာပထမတစ်ကြိမ်94ခုနှစ်တည်းကတိုင်းမှု2ရောက်တော့မှအဲ့ဒါကျွန်တော်တို့ကာကွယ်ဦးစီးချုပ်ကိုယ်စားလက်မှတ်ထိုးခဲ့တာတော့မှအခုလိုကတိကဝတ်တွေပေါက်ပြီးတော့မှလုတ်ခဲ့သေးတာပဲဗျာ။ဟော KIA အနေနဲ့တော့ပဋိထားဖို့ကလက်မှတ်ထိုးလို့နေမဟုတ်ဘူး။ဂတိကဝတ်ပြုတဲ့တပ်တွေလူကြီးတွေရှေ့မှာပါအကုန်လုံးကဒါညံ့တတ်တာနဲ့ဟလာပြီးပြီးပြင်းပြင်းနဲ့ဖြစ်အောင်တော့လုတ်ဖို့တို့ပါလေ
။ဟုတ်ကဲ့အခုကျွန်တော်တို့ဒီနေရာမှာကျွန်တော်နောက်ခံလေးကိုကျွန်တော်နည်းနည်းပြန်ကြည့်ချင်ပါတယ်။ဘုံမူဘယ်တုန်းကစပြီးတော့ဒီ KIA နဲ့ပေါ့နော်။ငင်းကြံရေးဆိုတဲ့ကိစ္စဟာဖြစ်ပေါ်လာတဲ့ဆိုတဲ့ဟာလေးအချင်းချင်းနောက်ခံလေးအရင်ရှင်းပြပြပါ
1990လောက်မှာဒါဥပဒေဆိုင်တက်ရှိထင်ရှားရှိတဲ့ချိန်ကမှာကျွန်တော်တို့ဝါရှင်တန်တာမတ်ကြီးနဲ့ကျွန်တော်တို့နောက်ဆုံးဒီဝင်းကျုပ်ဂျုံဝင်ကြီးအလုံသမားဝင်ကြီးလုပ်သွားတဲ့ဥတင်ဝင်းပေါ့ဗျာဒီအဖွဲ့ခေါင်းဆောင်တွေစပြီးတော့မှ90မှာတွေ့တယ်ကျွန်တော်တို့1992ခုနှစ်ကျတော့ KIA ကဒါဗိုလ်ချုပ်ကြီးတန်းရွှေတက်ပြီးတဲ့အခါမှာပြန်ပြီးတော့မှဆက်သွယ်လာတယ်အဲ့ဒီချိန်မှာအကျိုးဆောင်နေတဲ့ဒါအစ္စရေးတာမတ်ကြီးဟောင်းပေါ့ဗျာဥလာဝါအခုအမေရိကမှာရှိပါတယ်နောက်ဒီတေယောဆရာကြီးဖြစ်တဲ့ဒေါက်တာသပွဲကျော်ရှိတယ်ဗျာ။နောက်ဒီကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းရှင်ဦးခွန်မြတ်ဒီ၃ယောက်နဲ့ကျွန်တော်အိမ်မှာပါနဝရမှာကျွန်တော်တို့တွေ့ပြီးတော့မှစပြီးတော့မှစခဲ့တဲ့ဇလန်းမှာ
အရင်အစိုးရ အဆက်ဆက်ဟာဒီတိုင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့ဆွေးနွေးလို့ချင်းလက်နက်ချဆိုတာပဲအစိုးရဘက်ကတောင်းဆိုတဲ့အတွက်ကြောင့်မလို့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကဖြစ်မလာဘူးဒါပေမဲ့အခုတော့လက်နက်ကင်ထားပြီးတော့မှအလားဒီငြိမ်းချမ်းရေးအပြီးအပြည့်စုံကိစ္စကိုတော့ဖြစ်ပေါ်လာမယ်အစိုးရအနေမှာဆက်ပြီးတော့တွားကြမယ်ဆိုပြီးတော့မြန်မာတပ်မတော်စစ်ဖက်နဲ့ KIA နဲ့သဘောတူညီခဲ့တယ်ပထမဗိုလ်မှူးတို့တချိန်ဆွေးနွေးခဲ့တယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီအချိန်မှာဗိုလ်ချုပ်မှူးကြီးစောမောင်ကျွန်တော်တို့တပ်မတော်ကာဝေးဦးစီးချုပ်ဖြစ်နေတော့မလား
ကာလနှစ်ခုပေါ့ဗျာဗိုလ်ချုပ်မှူးကြီးစောမောင်ချိန်ကာလမှာခုနကိုရိုနီပြောခဲ့တဲ့ဖြစ်စဉ်တွေဖြစ်ပါတယ်အဲ့ဒီအချိန်မှာလည်းဒါဗိုလ်ချုပ်ကြီးတန်းရွှေရဒုတိယဥက္ကဋ္ဌပါသူလည်းရှိပါတယ်ဆိုတော့အဲ့ဒီရဲ့မူဝါဒလမ်းညွှန်ချက်တွေတိုင်းသွားကြတယ်သွားကြပြီမဲ့1992ခုနှစ်ဟဲ့လားဗိုလ်ချုပ်တန်းရွှေတက်လာတဲ့အခါမှာအဲ့ဒီမူဝါဒကိုလည်းသူကignore လို့ရဲဘူးမစွန့်လို့ရဲဘူးဒါကြိုက်လည်းမကြိုက်ဘူးဒါလည်းဘာသွားတွေ့ရလဲဆိုတော့ကျွန်တော်တို့တနက်ကင်ပြီးတော့မှနေရမယ်ဆိုတော့မူဝါဒပေးထားရဲ့သားနဲ့ကျွန်တော်ကိုဘာပြောခိုင်းလဲဆိုတဲ့အခါကျတော့မင်းတို့ KIO လည်းနဲ့ချခိုင်းလိဆိုပြီးတော့မှကျွန်တော်ကိုပြောခိုင်းပါပဲဘိုးချုပ်ကျော်သိန်းမအားရံနဲ့ဘိုးချုပ်ကျော်သိန်းကိုစားကျွန်တော်ခေါ်ပြီးတော့မှအိမ်မှာပြောခိုင်းလို့ပြောရပါပဲဘယ်သူမှဒီလိုစကားမျိုးကိုပြောကျင်တဲ့အနေအထားမျိုးကျွန်တော်တို့မရှိခဲ့ဘူး
ဟုတ်ကဲ့အဲ့ဒီညမှာကျွန်တော်တို့ဒီဗိုလ်မှူးကိုဘလောက်အနီထားပြည့်တဲ့တာဝန်ပေးရခြင်းခံရပါသလဲ KIA နဲ့ဒီစတင်စစ်ဆက်တဲ့အချိန်မှာဗိုလ်မှူးဒီဖေခန့်ကဏ္ဍဘလောက်ကနေပါဝင်ရလဲဆိုတာလေ
အော်ကျွန်တော်အစင်ကတော့ဟို G2 ပေါ့ဗျာကျွန်တော်ကအဲ့ဒီလုပ်ငန်းစဉ်တစ်ချောင်းမှာကျွန်တော်ကဒီတပ်မတော်ထောင်လိုင်းရဲ့ staff တယောက်အနေနဲ့ပေါ့ဗျာနောက်တန်းမှာကျွန်တော်ရန်ကုန်မှာနေပြီးတော့မှခံရပါတယ်ရှေ့တန်းကိုတော့ဗိုလ်ချုပ်ကျော်ဝင်းရဲ့ဗိုလ်ချုပ်ကျော်သိန်းရဲ့သွားပါတယ်ဘိုးချုပ်ကျော်သိန်းနဲ့ဘိုးချုပ်ကျော်ဝင်းတို့ကပြီးတော့မှဆွေးနွေးချက်တွေကိုကျွန်တော်ကိုစီအားတဆင်းပါလိကျွန်တော်ဘိုးချုပ်ကြီးခင်ညွန့်ကိုတင်ပြရပါတယ်ဘိုးချုပ်ခင်ညွန့်အတင်းဘိုးချုပ်တန်းရွှေဘိုးချုပ်တန်းရွှေရဲ့ဘိုးချုပ်ခင်ညွန့်ဘိုးချုပ်ခင်ညွန့်ကကျွန်တော်ပြန်ပေးတယ်ကျွန်တော်ပြန်ပြီးတော့မှဘိုးချုပ်ကျော်ဝင်းရဲ့ဘိုးချုပ်ကျော်သိန်းရဲ့ဟိုပြန်ပြီးတော့မှဆက်ပုတ်ပေးရတယ
်ဟုတ်ကဲ့အဲ့တော့ဘိုးမှုဘိုးချုပ်ကြီးတန်းရွှေကိုအဲ့ဒီအချိန်မှာဘလို့ကမှန်းလို့ရတယ်သူဒီတကယ်ပဲဒီငင်းချမ်းရေးလူကျင်လို့လူလူလားလားနဲ့လုံးပါလားဒါမှမဟုတ်အခုအချိန်မှာတော့ဟလာခဏဒီအချိုတတ်ထားပြီးနောက်တစ်ချိန်ကျရင်တော့အကုန်ဟလာကြိတ်ဝါပြင်မယ်ဆိုတဲ့အနေအထားမျိုးလားဘုံဘူးဘလို့လေးလာတွေ့ရှိပါလေခင်ဗျာ
ကျွန်တော်ပုံဝင်လင်းလင်းပြောရရင်တော့အဲ့ချိန်တုန်းကတော့ဘုဒ္ဓဘုရားတန်းရွှေတော့ကျွန်တော်ယုံနေဗျာတကယ်တော့ကျွန်တော်တို့တိုင်းရင်းသားတွေကဟလာကျွန်တော်တို့လက်လက်ကန်ပြီးတော့မှငင်းငိုင်းလုပ်ကြမယ်တစ်ချိန်မှာဒီလက်လက်တွေကတိုင်းရင်းသားတွေယုံကြည်မှုရသွားတဲ့အခါမှာဒုလောက်တောင်မှတန်ဖို့မရှိဘူးတယောက်နဲ့တယောက်ပြောကြမယ်ဆိုကြမယ်ကျွန်တော်တို့နိုင်ငံရေးကိစ္စကိုလည်းဒါညှင်းအေးသွားတဲ့အချိန်မှာနိုင်ငံရေးကိစ္စကဘာမှတောင်းတရောက်မညှိနှိုင်းလို့ရပြအကြောင်းမရှိဘူးလို့ကျွန်တော်ယုံခဲ့တယ်။ဒါပေမဲ့ကျွန်တော်96ခုနှစ် KU Angle မြောက်လို့နဲ့ဆွေးနွေးရဲ့နောက်ဆုံးပေါ့ဗျာဒီဇင်ဘာလအဲ့လောက်မှဆွေးနွေးပြီးတဲ့နောက်ပိုင်းမှာတော့ဗိုလ်ချုပ်ဘုရားတန်းရွှေကကျွန်တော်အယုံကြည်မရှိတော့ဘူး။ဘာဖြစ်လို့လဲဆိုတော့ဒီတိုင်းရင်းသားလက်လက်ကင်ဖွဲ့တွေကိုနိုင်ငံရေးရသူကစားနေတယ်။ကစားတဲ့အခါမှာပြည်တွင်းကပြည်ပကောကိုဒါအယုတ်တစ်ခုအနေနဲ့သူကစားတယ်ဆိုတဲ့အနေအထားမျိုးရှိတယ်အဲ့ဒီချိန်အဲ့ဒီကတုန်းကလည်း NLD ကိုဖြိုတဲ့အခါမှာတိုက်တဲ့အခါမှာဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကဗိုလ်ချုပ်တန်းရွှေရဲ့လက်နက်တစ်ခုအနေနဲ့တုံးပြီးတော့မှလုတ်တဲ့အနေအထားမျိုးလို့ကျွန်တော်အဲ့ဒီ96နိုင်ပိုင်းကစပြီးတော့မှတော့ကျွန်တော်မယုံတော့ဘူးဗ
ျဟုတ်ကဲ့အဲ့တော့ဒီ KIO ကစစ်အစိုးရလုတ်ခဲ့တဲ့အမျိုးသားညီလာခံတောက်လျှောက်တက်လာတာပဲအဲ့တော့အဲ့ဒီ KIO အမျိုးသားညီလာခံတက်နေတဲ့အချိန်မှာခုနကတော့လက်နဲ့ကင်ထားပြီးတော့အပြစ်ခတ်ရာဆဲထားတာပေါ့အဲ့ဒီအနေထားနဲ့တွားနေတဲ့အချိန်မှာဒီ KIO နဲ့မြန်မာစစ်ဆိုးရရဲ့ဆက်ဆံရေးကတကယ်ပဲကောင်းနေသလားခင်ဗျာ
ပို့ဝင်လင်းပြောရတော့ KIA နိုင်ငံရေးရတော့ဘာဘာနနရှိတဲ့ဒီလက်နဲ့ကင်အဖွဲ့ကြီးတစ်ခုပါဟု
တ်ကဲ့
တန်းကြီးခံတော့လဲသူတို့တန်းကြီးခံအများကြီးရှိပါတယ်အော်အဲ့ဒီညီညာရေးလုပ်စဉ်ကလာတဲမှာကိုတက်ကြနေပြီးတော့မှစိုးစိုးဝါဝါတော့ဖမ်းပြီးတော့တတ်တဲ့ကိစ္စတွေဖြစ်တယ်ဗျာနောက်ဆုံးကျွန်တော်မှတ်မှတ်ရဆိုရင်အဲ့ဒီမှာစစ်တိုင်းမှုလုပ်သွားတဲ့အကျွန်တော်လက်မှတ်ထိုးရမှာလဲပါတဲ့ဘိုးချုပ်စောလင်ဆိုရင် KIA ကိုမကြောက်ဝင်မနာပါလူရှိသူရှိမှာဆဲလာဆိုတာလေလောက်ထိကိုပြောတာလေရှိပါတယ်ဒါနဲ့သူတို့တန်းကြီးခံပြီးတော့မှကျွန်တော်တို့ထောင်လိုင်းရေးကိုပဲဒါတွေကလိုလိုဖြစ်နေတယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့လမ်းပြီးတော့မှငင်းကြေးကြေးပါပဲဟိုတင်ပြတာရှိပါတယ်ဒါအဲ့ဒီအချိန်တုန်းကတော့ကျွန်တော်တို့ကတစ်စင်ဒါဘိုးချုပ်ကြီးခင်ညွန့်ပါဗျာဘိုးချုပ်ကြီးခင်ညွန့်ကတစ်စင်တော့အဲ့ချိန်ကညီညာရေးကိုအပြတ်ခံလို့မရသေးတဲ့အခါကျတော့မမိပါလိမ့်မယ်ဒီဘိုးချုပ်စောလင်တိုင်းမှုဘွားပြီးတော့မှဌာနလက်ကင်မရှိတဲ့ဝင်းကြီးကျုံဝင်းကြီးဆိုပြီးတော့မှရှုလိုက်ရတဲ့ဖြစ်စဉ်မျိုးတွေကျွန်တော်ရှိခဲ့ပါတယ်အဲ့တော့ဒီအမျိုးသားညီလာခံထဲမှာ KIA ဝင်ခဲ့ရတော့လေဒါဒေါက်တာတူးကြတို့တွေ့ပါလိမ့်မယ်ကျွန်တော်တို့ခေါင်းပေါင်းကြီးတစ်ဆောင်လောင်နဲ့ဒါအစိုးရဘက်ကပြီးတော့မှအသုံးချတာရှိတယ်သူတို့တန်းကြီးခံတယ်နောက်ဆုံးကျွန်တော်တို့2004ခုနှစ်မျိုးသားညီလာခံပြန်စတဲ့အချိန်ကမှာဒ ဒီတိုင်းရင်းသားဖွဲ့ရာဒီပေါ်စုစည်းပြီးတော့မှဟဲ့လားကျွန်တော်တို့ဒီနိုင်ငံရေးရသူတို့အမျိုးသားကြီးလာကမှပြောခွင့်ပေးမယ်ဆိုတော့ဒီသဘောတူညီချက်ရအချက်၁၂ချက်လား၁၄ချက်လားမသိဘူးကျွန်တော်တို့တင်ပြတာရှိပါတယ်အဒီလိုတင်ပြတဲ့အခါမှာနိုင်ငံရေးရတင်ပြတဲ့အခါမှာဗာပြဿနာတက်လဲဆိုတဲ့အခါကျတော့ဒါဘုဂျုံမူကြီးတက်ရှိရဒီကောင်လေးကိုဒီလိုဆွေးနွေးလို့မပေးနိုင်ဘူးဒီတိုင်းပဲ ignore လုပ်ထားလို့ဆိုပဲဖြစ်တဲ့အခါမှာဒီအထဲမှာပြဿနာအများကြီးရှိကြပါတယ
်ထွန်လိုင်းအရာရှိဟောင်းနဲ့တန်တမန်ဟောင်းဘုံဟောင်းဦးအောင်လင်းထုတ်ကိုဆက်သွဲမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကချင်လူလိုက်တက်မတော် TIE နဲ့မြမတက်မတော်တို့ရဲ့ဒုတိယအကြိမ်အပြစ်အခရစဲရေးအပိုင်းနှစ်ကိုတော့နောက်သတင်းပတ်စနေနေ့မနက်ခင်းနဲ့ညနေခင်းတွေမှာတင်ဆက်ပေးသွားမှာဖြစ်ပါတယ်စောင့်မျှော်နားဆင်ကြပါကျွန်တော်ရော်နီငိမ့်ပါ